မြန်မာနိုင်ငံမှာစင်ကောင်ရင်နှဲပါလာတာကိုကာကွယ်ဖို့ရည်ရွယ်ပြီးအရှိတောင်အာရှမှာအကြီးဆုံးဖြစ်လာမဲ့ဆင်ထင်းသိရေးစခန်းတစ်ခုကိုပဲခူးတိုင်းရဲနယ်တစ်တော်ကျွဝိုင်းအတွင်းမှာတည်ဆောက်ဖို့စီစဉ်နေပါတယ်။ Elephant Lake လို့အမည်ပေးထားတဲ့အဲ့ဒီဆင်စခန်းမှာဆင်တွေကိုလူတွေနဲ့တိုက်ရိုက်ကင်တွယ်ထိတွေ့တာစေခိုင်းထင်းကျောင်းတာတွေမပြုတ်လို့ပဲသဘာဝအတိုင်းထိမ့်သိမ်းထားနိုင်ဖို့ရည်ရွယ်ထားတယ်လို့ဆင်စခန်းစီမံကိန်းတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကုစီသူကပြောပြထားပါတယ်ရှင်။
ပကိုးတိုင်းရဲနယ်တတော်ကျွာအတွင်းရဲနယ်စစ်တမတစ်လျှောက်ဟတ်တာ18000ဧကအားဖြင့်ဧက42000ကျော်ရှိတဲ့မြေနေရာမှာ Elephant Lake စင်ဟေကန်စင်စခန်းကိုတည်ဆောက်သွားဖို့ Australian ခြေစိုက် Four Boss International မင်္ဂလာမြန်မာအဖွဲ့နဲ့မြန်မာတက်လုပ်ငန်းတို့ပူးပေါင်းစီစဉ်ထားတာပါအရှိတောင်အရှောက်မှာအကြီးဆုံးစင်ထင်းသိမ်းစခန်းဖြစ်လာမယ်စင်ဟေကန်စင်စခန်းမှာမြန်မာတက်လုပ်ငန်းကမိဘမဲ့စင်တွေနဲ့စတင်မှာဖြစ်ပြီးတော့စီမံကိန်းကာလအတွင်းစင်တွေကိုလူတွေကတိုက်ရိုက်ထိတွေ့တာထိန်းကျောင်းတာတန်ကျိုးနဲ့ချီတာစီနင်းနာတွေမလုပ်ဘဲနဲ့တဘာဝအတိုင်းထိန်းသိမ်းဆောင်ရှောက်ထားဖို့ရည်ရွယ်ထားတယ်လို့မင်္ဂလာမြန်မာရဲ့ CEO ဒေါက်တာဖုန်းဝင်းကပြောပါတယ်။အာရှစင်ထိန်းသိမ်းလုပ်ငန်းမှာစံနှုန်းအမြင့်မားဆုံးစင်စကန်ဖြစ်လာဖို့ရည်ရွယ်ထားတဲ့စင်ရေကန်စင်စကန်မှာမွေးကင်းစစင်နဲ့တက်ကြီးနာမကျန်းစင်တွေထိခိုက်ဒဏ်ရာရတဲ့စင်တွေအတွက်ရွေးရှားဆေးကုရင်နဲ့ဆေးကုသပေးတာအပြင်ကမ္ဘာအဆင့်မီစင်ဆေးရုံတစ်ခုကိုလည်းစင်ရေကန်စင်စကန်တွင်ထားရှိသွားမယ်လို့စင်စကန်စီစဉ်သူတွေကပြောပါတယ်။စင်တွေရဲ့သဘာဝအတိုင်းသွားလာနေထိုင်တာကိုလေ့လာနိုင်ဖို့လဲစီစဉ်ထားတာကြောင့်ဒေသရဲ့သဘာဝခီးသွားလုပ်ငန်း eco tourism လုပ်ငန်းတွေဖွံ့ဖြိုးလာလိမ့်မယ်လို့မျှော်မှန်းထားပါတယ်။အာရှစင်တွေကျဆားတဲ့မြန်မာနိုင်ငံမှာစင်မျိုးတုံးမဲ့အနေနဲ့ရင်ဆိုင်နေရတာကြောင့်စင်ထင်းသိမ်းရေးကိုအပူရပြင်းလုပ်ဖို့လိုအပ်နေပြီလို့စင်ရေကန်စင်စကန်စီမံကိန်းမန်နေဂျာဒေါက်တာအမီယာခါလီကပြောပါတယ်
။ Myanmar lose every week one elephant. One every week one elephant. You lose in Myanmar.So it's very important to get your support. Very important.
ညီမနိုင်ငံမှာဒရင်းတစ်ပတ်ကိုစင်ကောင်ဆုံးရှုံးနေရပါတယ်။တပတ်ကိုတကောင်မှာဒါကြောင့်ခင်ဗျားတို့အကူအညီလိုပါတယ်။ကျွန်တော်တို့အတွက်မဟုတ်ပါဘူး။စီမံကိန်းစီစဉ်တွေအတွက်မဟုတ်ပါဘူး။ခင်ဗျားတို့ကလေးတွေဒီနေရာကိုလာပြီးစင်တွေကိုကြည့်ရှုလေ့လာနိုင်မှုပါ။ဒါက eco tourism ကိုလည်းအားပေးရာရောက်ပါတယ်။ဒီနေရာကိုလာပြီးစင်တွေဘလို့နေတယ်၊ဘာတွေလုပ်ကြတယ်ဆိုတဲ့သဘာဝကိုရှောက်ကြည့်ပြီးလေ့လာနိုင်မှာပါ။ဒီနိုင်ငံအတွက်စင်တွေဟာဘလောက်အရေးကြီးတယ်ဆိုတာကိုလူတွေသိဖို့လိုပါတယ်။
မြန်မာတက်လုပ်ငန်းရဲ့ခမန်းစင်းတွေအရမြန်မာနိုင်ငံမှာရခိုင်ကတောဆင်ရိုင်းကောင်ကြီး9000ကျော်ရှိခဲ့ရကနေဆယ်စုနှစ်အတွင်းတောဆင်ရိုင်းကောင်ကြီး1400ကနေ2000ကျားရှိတယ်လို့ခမန်းထားပြီးတော့ရခိုင်ပဲခူးအေရဝတီနဲ့မန္တလေးတိုင်းဒေသတွေမှာနေထိုင်ကျဆားကြပါလေတောဆင်ရိုင်းနေပါလာတာအပြင်တစ်ထွတ်လို့ရမူဝါဒအပြောင်းလဲအကျိုးဆက်အဖြစ်အလုပ်လက်မဲ့စင်ရည်အတွက်များပြားလာတာကြောင့်တရားမဝင်တက်ဖြတ်တာစင်စွဲအပြင်စင်ရည်ကုန်ကိုပါခွာယူပြီးအိမ်နီးချင်းနိုင်ငံတွေကိုတရားမဝင်ရောင်းဝယ်တာတွေရှိနေတာကြောင့်စင်ထင်းသိမ်းရေးအဖွဲ့တွေကစင်ထင်းသိမ်းရေးပညာပေးလုပ်ငန်းတွေကိုအင်တိုက်အားတိုက်လုပ်ကင်နေကြပါတယ်ခင်ဗျာ။